မြန်မာစစ်စိုးရကနိုင်ငံရေးပါတီဟောင်းတွေရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ရက်နောက်ဆုံးရက်သတ်မှတ်ခဲ့ပြီးတဲ့နောက်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်1990ရွေးကောက်ပွဲမတိုင်ခင်ကမှတ်ပုံတင်တရှိခဲ့တဲ့နိုင်ငံရေးပါတီတချို့ဟာပါတီဆိုင်ဘုတ်တွေဖြုတ်ချတာကိုယ့်ဖာသာကိုမလုပ်ခဲ့သလိုအာဏာပိုင်တွေကလည်းဆိုင်ဘုတ်တွေလာဖြုတ်ချတာတွေမရှိသေးပါဘူးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းလူမှုရေးလုပ်ငန်းတွေကိုပဲဘိုးလုံးမှုဆောင်အဖွဲ့ဝင်တွေကိုယ်တိုင်ဦးစီးလုပ်ကင်ဆောင်ရွက်နေကြပါတယ်လက်ရှိအခြေအနေအရတရားဝင်နိုင်ငံရေးပါတီမဟုတ်တော့ဘူးဆိုတဲ့အကြောင်းပြချက်နဲ့စစ်အစိုးရကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေကိုဖမ်းနာစီးတာတွေလှုပ်လာတာလည်းမတွေ့ရသေးပါဘူးဒေါ်လောဆယ်မှာမြန်မာစစ်အစိုးရရဲ့နျူကလ িয়ার အကြံအစီလူသိရှင်ကြားဖြစ်သွားတဲ့ကိစ္စမြောက်ကိုရီးယားနိုင်ငံနဲ့စီးရီးယားဆက်ဆံမှုတွေရှိနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဖိအားတွေကြုံရနိုင်တဲ့အလားအလာရှိနေတဲ့အချိန်မှာပြည်တွင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်အတိုက်ခံနိုင်ငံရေးအင်အားစုတွေကိုဘာမှမလုပ်သေးပဲထားတယ်လို့လဲယူဆစရာအကြောင်းကရှိနေပါတယ်။ဖန်တာစီရာတွေကိုလုပ်တဲ့အခါမှာစစ်ဆွေးရအသုံးပြုလေရှိတဲ့1985ခုနှစ်နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းသူများ၏ဘေးအန္တရာယ်မှကာကွယ်သည့်ဥပဒေနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌအငိမ့်စားဗိုလ်ချုပ်ကြီးသူရဥတင်ဦးကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။ဥတင်ဦးကသူကာကွယ်ဦးစည်းချုပ်ဖြစ်နေစဉ်မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့လူတွေမြို့ဝကျွန်းပေါ်မှာစိတ်ဝင်လာနေပြီဆိုပြီးတမတော်ထောင်လိုင်းညွှန်ကြားရေးမှူးကလူဖမ်းပွဲကြီးလုပ်ဖို့စီစဉ်တဲ့အခါအဲ့ဒီအချိန်ကဝင်းကြီးချုပ်ဦးစိန်ဝင်းရဲ့ရုံးခန်းမှာသူနဲ့ထိတ်တိတ်တွေ့ခဲ့ရပုံကိုအခုလိုစပြီးပြောပြပါတယ်
1985ခုနှစ်မှာထုတ်တဲ့နိုင်ငံတော်ထောက်ချက်သမားဖြစ်စည်းတဲ့ကာကွယ်တဲ့ဥပဒေကထွက်တယ်ဗျ။အဲ့ဒီမှာဟိုကျွန်တော်တို့ဟိုပေါ်ပြားရုံးမတင်မဲနဲ့ဖဏာစီတာထိနေကြောင်းနဲ့လောက်ပြားတွေရှိတယ်။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကကျွန်တော်တို့ကဘိုးအဖွဲ့တဲ့ပါတယ်ဆိုတော့ဘိုးဘက်မှာဥက္ကဋ္ဌကအပြည်ရေးဝန်ကြီးကျွန်တော်အဖွဲ့ဝင်နောက်ပြီးတော့နိုင်ငံရေးဝန်ကြီးသူကအဖွဲ့ဝင်နောက်ပြီးတော့ကုန်ရေးဝန်ကြီးကအဖွဲ့ဝင်နောက်ကျန်တဲ့ဝန်ကြီးတွေကအခါအလို့ဆိုတော့ခေါ်ပြီးလုပ်နိုင်တယ်ပေါ့ဗျ။အဲ့ဒီကမှလေစရင်ကြပြီးတော့အဲ့ဒီမှာရှိတဲ့လူတွေဘာတွေကိုဖဏာစီတာလုတ်တယ်ဗျ။အဲ့ဒီဖဏာစီတာသူကထောင်လိုင်းဘက်ကတရင်ရဖဏစီရလုပ်ပြီးတော့အဲ့ဒီလူတွေနဲ့ပတ်သက်တာကိုကျွန်တော်တို့ရုံးမတင်ဘဲနဲ့လာပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ကျွန်တော်ဘိုးအဖွဲ့ကိုဒါကိုထိမ့်သိမ့်ပြဖို့တင်တာပေါ့ဗျာ
ဟုတ်ကဲ့
ပြီးတော့ကျွန်တော်ကလည်းပဲကြည့်လိုက်တဲ့ခါကျတော့လူတွေကသိမ့်များတယ်ဗျဟိုကျွန်တော်တို့အမျိုးသားတွေပဲတော်တော်များတယ်ဗျအဲများတော့ကျွန်တော်ကပြောမိတယ်ကျွန်တော်ကသိမ့်များတယ်ဗျလို့ဟိုတချို့ဟာတွေကလည်းပဲဟိုအသေးအဖွားလေးတွေနေမှာပါလို့တချို့ဟာတွေလည်းမှန်ချင်းမှလည်းမှန်တော့မယ်လို့ဘာဖြစ်လဲဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟာဟိုဇရင်ကြလို့ဖတ်နေကြတယ်ပြတော့သိပ်များတော့ကြီးတော့ဒီရေတွဲလောက်တော့မကောင်းမှုထင်တယ်လို့ကျွန်တော်ကလည်းကျွန်တော်ရဲ့အမြင်ပြောမိတာပေါ့ဗျာအဲ့ဒါကိုဒေါသထပြီးတော့ဒီလူကကျုပ်လို့ကျုပ်နားလေတယ်ကျုပ်ကကျုပ်လုံမယ်အဲ့တော့ခင်ဗျာအလုကခင်ဗျာလို့လုံပေါ့ကျွန်တော်သဘောလေးတွေပြောတယ်ဗျာပြောကျွန်တော်သိခံလိုက်ပါတယ
်ဟုတ်ကကလန်ပြီးတော့အင်္ဂကကလန်ဒါရိုက်တာပြောရလား
ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့
ဟုတ်နာမည်လည်းပြောတော့ပါ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်နားလဲပါ
သူလည်းမရှိတော့ပါဘူ
းဟုတ်ကဲ့ပါ
အဲ့တော့အဲ့ဒီညာနဲ့ပတ်သက်တာကိုကျွန်တော်တို့ဟိုဘုရုစေဝင်အခန်းမှာကျွန်တော်ပြောမိတယ
်အဲ့
မှာဟိုမှာပြည်သေးဝင်နေလုခဲ့တာဒီမှာသိပ်များတယ်များတဲ့ကြောင့်ကျွန်တော်ကအဲ့တော့ तू ကလည်းအဲ့ဒီ NLB နဲ့ပတ်သက်လာတင်တော့မှာ तू လည်းကြုံနေတာမဟုတ်လို့အဲ့ဒီ तू စိတ်ရင်းကိုကျွန်တော်ကဟိုဝေဖန်လိုက်တာပေါ့ဗျာအဲ့ဒါကျွန်တော်ဟုတ်ကဲ့ဟိုရင်းကိုနိုင်ငံတော်ဝင်းကျုပ်ကိုပြောရင်းနဲ့သူ့ကိုလည်းပြောလိုက်တယ်ဟုတ်ခင်ဗျာများလွန်းကြည့်တယ်ဗျာလို့သူ့အရင်ကတော့သတင်းရတာအနေနဲ့အသေးအဖွားတွေများတယ်လို့အရေးအတွက်တွေကလည်းသိပ်များတော့ဟိုပေါ့ရုပ်တည်မချီဘူးပေါ့ဗျာကျွန်တော်ကအဲ့လိုမသိတော့မကောင်းလာဘူးအမြင်လည်းမကောင်းဘူးအကြမ်းလည်းမကောင်းဘူးတလောက်ကများလွန်းကြည့်တော့လည်းပဲဖြစ်ဖို့မသိဘူးစစ်စစ်ဖို့ကျွန်တော်ပြောမိတယ်ဗျအဲ့ဒီမှာဒေါ်တွေပါတွေကန်ကဲ့ပြီးတော့တခါတည်းကျွန်တော်တို့ဒေါ်နဲ့ပေါ့နဲ့သူတော်တော်ပြောတာပေါ့ဗျာပြောတော့ကျွန်တော်လည်းသိခံလိုက်တယ်အဲဆိုတော့ဒါနဲ့ဝင်းကျုပ်ကသူပြန်သွားတယ်သူဒေါ်တွေပေါ်ကြီးခွေပြန်သွားတယ်ဒါဝင်းကျုပ်ကကျွန်တော်ကိုပြောတယ်ကိုတင်ဦးတခါပြောရင်ကြည့်ပြောဗျာတဲ့ခင်ဗျားလည်းစိတ်တက်ရှိတာပြောတတ်တယ်တဲ့အဲ့ဒါနဲ့ပတ်သက်တဲ့အလုံးကိုဒါသတိထားဖို့တော့ပြောတယ်ပြောတော့ကျွန်တော်လည်းသူ့ကိုလည်းပြောလိုက်ပါတယ်ဝင်းကျုပ်ခင်ဗျားလည်းသတိထားအပြင်မှာလည်းပဲဖြစ်နေတာကဒီဆန္ဒပြပြီး order တွေကလည်းဟိုကျွန်တော်တို့ကျွေးကျော်တန်တွေကလည်းပြောင်းလာတယ်ဗျ။ဟိုပထမကျွေးကျော်တန်တွေဘာဒီပါကကျွန်တော်တို့နေဝင်ဆန်းယူကြဆုံးပါစေ၊စေဝင်တင်ဦးတက်ကျော်ရပါစေ၊ကျတော့ရချေချေပါတရား order တော့ကျွန်တော်လည်းစိုးရိမ်တာပေါ့ဗျ။အဲ့တော့သူ့ရဲ့သတိပေးတာပေါ့။အဲ့တော့အဲ့ဒီတော့ကတော့အဲ့ဒီလူတွေတော့ဖြစ်ခဲ့တာတော့ရှိတယ်။ကျွန်တော်ရဲ့ဒီဟိုတမန်ရေးတဲ့ဆံမှာလည်းအဲ့ဒီအကြောင်းလေးကျွန်တော်လည်းရေးထားပါတယ
်။ဟုတ်ကဲ့
။အဲ့ဒါတွေကဟိုဘာပြောလဲဆိုတော့သူကဒီလိုဖြစ်လာတာဟုတ်ဗျ။ဟို one half လို့ဖြစ်လာတာဟုတ် one half ကမှသိပါတယ်နော
်ဟုတ်ကဲ့ပါသိပါတယ်အ
ဲ့အဲ့လိုဖြစ်လာတော့တကိုးနဲ့ထွားလာတော့လည်းပဲဖြစ်တော့သိကံလိုက်ရတာပေါ့ဗျအဲ့တော့အဲ့ဒါကျွန်တော်လည်းနောက်တစ်ဒီကိစ္စနဲ့ပတ်သက်လို့မိမိပြောပြပါပဲ
ဟုတ်ကဲ့
အဲ့ဒါတော့ရှိခဲ့ဘူးတာပေါ့ဗျဒါကဟိုကိုယ်တော့ power absolute power corrupt absolute သ so absolutely ဆိုလိုပဲဟိုတကူအချိန်ဟွာရှိလာတဲ့အခါကျတော့ဒီလိုဟာမျိုးကလူသဘောရဖြစ်တတ်တာလေးတွေပေါ့ဗျာအဲ့ဒါဟာလေးတွေဖြစ်ခဲ့တာလို့ရှိတာပေါ့
နိုင်ငံကြီးအတိုက်ခံတွေကိုဖမ်းနေစီးတဲ့နေရာမှာလွယ်လွယ်ကူကူအသုံးပြုနိုင်ဖို့1985ခုနှစ်နိုင်ငံတော်အားနှောက်ချက်ဖြစ်စည်းသူများဤဘေးအန္တရာယ်မှာကာကွယ်သည့်ဥပဒေကိုမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌဦးနေဝင်းကအဲ့ဒီအချိန်ကနိုင်ငံတော်ရှေ့နေချုပ်ဖြစ်သူကွယ်လွန်သူသမရဟောင်းဒေါက်တာမောင်မောင်ကိုဦးစီးရေးဆွဲခိုင်းတာဖြစ်ပြီးတော့ဒီဥပဒေဖြစ်မြောက်ရေးကိုလှုပ်ဆောင်ခဲ့သူတွေထဲမှာသူလဲတဦးအပါဝင်ဖြစ်ခဲ့တယ်လို့ဦးတင်ဦးကပြောပြပါတယ်
။ဥပမာကျွန်တော်ကကျွန်တော်အမြဲတမ်းစဉ်းစားကြည့်တယ်လေ။အဲ့တော့ဟောလာဟိုတုန်းကထုတ်ခဲ့တဲ့အရင်ဥပဒေနဲ့ပတ်သက်အားလုံးမှာကျွန်တော်တို့တွေကတော်တော်လေးလုတ်ခဲ့ရတာရှိတယ်ဖြစ်တော့အခုဒီထုတ်ပြန်တဲ့ဥပဒေဟိုထုတ်ပြန်တဲ့ဥပဒေထဲမှာထုတ်ခဲ့တော့ကလည်းကျွန်တော်တို့ပဲဥပနိုင်ငံတော်1985ခုနှစ်နိုင်ငံတော်နှောက်ချက်သူများဖြစ်စုသူဘေးရန်တွေမှာကာကွယ်တဲ့ဥပဒေဆိုတာကလည်းပဲတကယ်ပြောရင်ကျွန်တော်တို့ပါတာပဲဗျာအဲ့တော့ပါတော့အဲ့တုန်းကဒေါက်တာမောင်မောင်ကတော်တော်လေးပဲကျွန်တော်တို့ပူပန်မှုရှိခဲ့ပြီးတော့သူပြောတဲ့စကားရှိတယ်ဗျာကိုတင်ဦးတဲ့ခမရဒါနဲ့ပတ်သက်လို့ဆောင်ရွက်ရရင်တဲ့နော်ကျွန်တော်တို့ဒီဖွဲ့စည်းပုံခြေကဥပဒေထဲမှာပါတဲ့ကျွန်တော်တို့ဒီလူတွေဒီနဲ့ပတ်သက်တဲ့သူတို့ရပ်ပြည်တဲ့ရရှိနေရတဲ့အခွင့်အရေးကိုမကြည့်ကြိမ်မနှောက်ရှက်မပြစ်စီစီပဲကြိုးစားပြီးလုပ်ပါဗျာတဲ့အဲ့တော့ဒီဥရေကြီးထုတ်လိုက်ရတဲ့အတွက်တော့သူ့အနေနဲ့ကတော့စိတ်ထဲမှာအင်မတန်ပဲမတက်မတာဖြစ်တာလို့တော့ तू ကအဲ့ဒီတုန်းက तू ဖွင့်ရပြောခဲ့ဘူးတာတွေရှိတယ်အဲ့တော့ဒီဥနေဝင်တွေတော့ तू ကဆရာသမားကြီးအနေနဲ့လုပ်ခဲ့တဲ့ခေတ်တုန်းကကျိုးတို့တွေကဟာလာအစင်လာတွေနဲ့ပါခဲ့ပြီးတော့လုပ်ပြီးတော့ထိန်းသိမ်းသိမ်းပြင်ရတော့လည်းပဲဒီဟာကြီးကအသက်ရှင်ပြီးတော့ကြာရင်ခဲ့ပြီးတော့နောက်လုပ်ခဲ့လူတွေကြာရင်အရန်ကာရောပရမ်းပရာလုပ်လိုက်ရင်တော့ပြည်သူလူတွေကတိမ်ကြုံပြီးခံရတော့မှာပဲဆိုတာရှိလာနိုင်တယ်တဲ့အဲ့တော့ခင်ဗျားလုတ်တာနဲ့ပတ်သက်တာအလုံးကိုလည်းပဲအဲ့ဒီလုတ်တဲ့ဟာကိုတော့ဖြစ်ရင်တဲ့ဒါကိုတော့နောင်ကိုနောင်လူလည်းသာခင်ဗျားလည်းပဲနောက်တမတော်တွေကနေအရသာဖြစ်မှာပဲတဲ့အဲ့ဒီခါကျရင်ဒီဥတွေနဲ့ပတ်သက်လို့ခင်ဗျားချင်းကြောက်နေတာကိုမဖြစ်ဘဲနဲ့တတ်နေနေများလုံလုံဖြစ်အောင်ခင်ဗျားလုတ်ခဲ့သားမှာဗျာလို့ဒီလိုပြောဦးတယ
်ဥနေဝင်းရဲ့အမိန့်နဲ့ဖန်တီးတီထွင်ခဲ့တဲ့1985ခုနှစ်နိုင်ငံတော်အားနှောက်ရှက်ဖြစ်စည်းသူများ၏ဘေးအန္တရာယ်မှာကာကွယ်သည့်ဥပဒေအရဥနေဝင်းကိုယ်တိုင်အရေးယူခံခဲ့ရတဲ့အဖြစ်ကိုကြုံမသွားရပေမဲ့လေဥနေဝင်းရဲ့နောင်လာနောက်သားတွေဟာဥနေဝင်းထွင်ခိုင်းလို့ထွင်ခဲ့ရတဲ့ဒီဥပဒေနဲ့မလွတ်ဖဲရှိခဲ့သလိုဒီဥပဒေတီထွင်ပြဋ္ဌာန်းစဉ်ကပါဝင်ခဲ့တဲ့ဥတည်ဦးကိုယ်တိုင်လည်း1988နောက်ပိုင်းအာဏာပိုင်တွေကသူ့ကိုအရေးယူတဲ့အခါမှာဒီဥပဒေနဲ့အရေးယူတာတွေရှိခဲ့တယ်လို့ဆိုပါတယ်ဥတည်ဦးကတိုင်းသူပြည်သားမြန်မာနိုင်ငံသားတွေကိုမလိုရင်မလိုသလိုစိတ်ကြိုက်ဖန်စီထောင်ချနေတဲ့လက်ရှိအာဏာပိုင်တွေသင်္ကန်းစာယူစေချင်ပါတယ
်အားလုံးနဲ့ပတ်သက်တဲ့အားလုံးကျွန်မလို့တဲ့ကိစ္စတဲ့အားလုံးဒီချင်းချင်းချင်းချင်းတလားချင်းချင်းဆတာလို့ပါဒါကြီးဟာအသက်ဝင်ပြီးတော့ရှင်းတန်းနေရင်အဲ့တော့ကိုမရှိတဲ့အခါကိုသားသမီးကိုမိမိတွေကိစ္စနဲ့ပတ်သက်လို့ဒါကြီးကလည်းအများအားချင်းကြောင်နေမှဟာကြီးဖြစ်တယ်ဆိုတော့သဘောပေါက်သိချင်ပါတယ်လို့ဟိုပြည်သူလူအရေးဆိုတာညောင်ညိုပင်ကြီးနဲ့တူပါတယ်အရေးကအေးမြပါတယ်ဗျာအဲ့တော့ညောင်ညိုပင်အရေးအောက်မှာအေဂျင့်သားရတယ်ဆိုတဲ့သဘောသက်ရောက်ပြီးတော့အာဒါညောင်ညိုပင်အရေးကိုငါအရေးလို့ထင်ပြီးတော့အဲကျွန်တော်တို့လွဲမှဆိုထင်မှပြီးသွားဆောင်ရွက်ရင်တော့ဖြစ်ရင်အဲ့ဒါကျွန်တော်တို့အကျိုးကျေးဇူးများပါတယ်အကျိုးကျေးဇူးရုပ်ဆရာအကြောင်းဖြစ်တဲ့သဘောရှိတာပေါ့ဗျာအဲ့တော့အဓိပ္ပာယ်ကတော့ဒီပြည်သူလူထုရဲ့ဆန္ဒတရားမျှတာရဲ့ဆန္ဒဒါဇဏအရာဒီအရေးအဝါဒအောက်မှာကျွန်တော်တို့ဝန်ထမ်းကောင်းပြည်ပြည်သားသားဒါပြည်သူတို့ဒီအမိပြည်သူတို့ဒီအဖပြည်သူအများစုစိတ်ချမ်းသာကိုယ်ချမ်းသာဖြစ်နိုင်အောင်လုပ်ကင်ပြည်နိုင်အောင်လည်းကျွန်တော်တို့ကြိုးစားရင်မိမိတို့ကိုယ်တိုင်ပင်လင်ပြည်သူပြည်သားအဖြစ်ပါဝင်တဲ့အတွက်မိမိတို့လည်းအေးချမ်းပါလိမ့်မယ်လို့ဒီလိုပဲမှတ်ယူရမှာပါဘဝကတော့ဘယ်လိုဖြစ်နေဆိုတော့တသားဘဝနေစားပြီးဒီဒီရောက်လာတဲ့ခါကျတော့တပိုင်းတစ်ခုတော့ရှိခဲ့တာပေါ့ဗျာအဲ့တော့ဒီတပိုင်းထဲမှာပြီးဆုံးတဲ့အထိကျွန်တော်ကတော့မှန်မှန်ကန်ကန်နဲ့ပြီးဆုံးကျင်တယ်လေတိုင်းပြည်အတွက်လှုပ်သွားရင်ပြူရင်းနဲ့ပြီးဆုံးသွားကျင်တယ်ပြည်သူလူထုရဲ့တကယ်စစ်မှန်တဲ့ဆန္ဒဖြစ်တဲ့အဲ့ဒါကျွန်တော်တို့လွတ်လပ်ရေးဒီမိုကရေစီလူ့အခွင့်အရေးငြိမ်းချမ်းရေးလိုချင်တာပဲလေအဲ့ဒါကျွန်တော်တို့လိုချင်တာပဲကျွန်တော်တားသမီးတွေလည်းအဲ့လိုပဲဖြစ်စီချင်တာပဲအဲ့ဒါကိုလွတ်ဖို့အတွက်ဒီလိုလွတ်ကြိုက်ပေးခြင်းသည်ဟလာအခုလက်ရှိရှိနေတဲ့အကြီးအကဲပုံကိုယ်တွေလည်းပဲအဲဒီလိုတခါတည်းကျွန်တော်တို့ဆောင်ရွက်သွားပေးမှသာလျှင်သူတို့လည်းနောင်အေဂျင့်နဲ့အယောဘာသာအောက်မှာနေကြမှာပါဒီလိုမှမဟုတ်ဘဲနဲ့အဲဒီကိုယ့်ရဲ့အရေးတို့ထင်မှားမှားပြီးတော့လိုက်လုသွားခဲ့သည်ရှိတော့ပြည်သူလူထုတရားလုံးမှာတော့ဒီလိုပဲကြိမ်ပြီးလို့ခံရပြီးတဲ့နောက်အင်မတန်ပဲကိုဆင်းရဲစိတ်ဆင်းရဲနော်အဆဆာရရာဆင်းရဲခြင်းနဲ့ပြည့်နေပြီးတော့ဒုက္ခဒုက္ခတွေရတော့ဖြင့်ဒီလိုပဲဒါကလည်းအတော်မတတ်ပေါ့လေမကောင်းမှုတန်ကြရဲမှာလင်းစရာကြီးကိုတော့အဲလွတ်အောင်ပဲလုကြပါလို့ပဲပြောချင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကာကွယ်ရေးဦးစီးချုပ်ဟောင်းအငိမ့်စားပူချုပ်ကြီးသူရဥတင်ဦးကိုဆက်သွယ်နေမြန်ခဲ့တာပါခင်ဗျာကျွန်တော်ရော်နီမင်းပါ